ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာရှာနယ်ခြေရဲ့အကြံဖက်သမားတွေကရဲကင်းစခန်းကိုထောက်ဝိုင်းနာမျိုးဆက်ရှိနေရာကြောင့်လုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေရတယ်လို့မြို့နယ်ရဲအရာရှိတဦးကပြောပါတယ်။မောင်တော်မြို့ပေါ်နယ်စင်ကြေးဖုံးတဝိုင်းမှာစတင်ကြောင်းတွေပိတ်ထားလိုက်ရပြီးတော့ဈေးဆိုင်အတော်များများပိတ်ထားရတာကြောင့်လာမယ့်ရက်ပိုင်းအတွင်းအစာရေးစာအတွက်စိုးရိမ်နေကြပါတယ်။အပြည ဒေသခံမူဆလင်တွေသူတို့အိမ်တွေကိုသူတို့မီးရှို့ကြတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြေစိုးမိုးရေးတွားရောက်လုဆောင်စင်မှာဘင်္ဂလီအကြမ်းဖက်သမား150လောက်ကဓားတွေကန်ဆောင်ပြီးဝိုင်းဝန်းပိတ်ဆို့တဲ့အတွက်ပြစ်ခတ်ရှင်းလင်းခဲ့ရကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်တမရော်နဲ့ရဲတပ်ဖွဲ့ကတည်ငြိမ်အေးချမ်းရေးဆောင်ရွက်နေတယ်ဆိုပေမဲ့မောင်တော်ဘူးသီးတောင်ရသေးတောင်ဒေသတွေမှာအခုချိန်ထိအခြေအနေတွေမငြိမ်သက်သေးပါဘူးစနေနေ့မနေ့ပိုင်းတုန်းကမောင်တော်မျိုးနယ်မြို့တကြီးရွာမှာအစွန်းရောက်အကြမ်းဖက်သမားတွေကချောင်းမြောင်းပစ်ခတ်တာဖောက်ခွဲတိုက်ခိုက်တာတွေရှိသလိုကျွန်းပေါက်ပြုစုချောင်းဝရဲကင်းကိုလည်းအကြမ်းဖက်အင်အား300ထက်မနည်းကလာဝိုင်းတာတွေရှိခဲ့တယ်လို့မောင်တော်မျိုးနယ်ရဲအရာရှိကြီးတဦးက VOA ကိုပြောပါတယ
်ဟိုဘက်မှာမြို့တကြီးပေါ့နော်အဲ့မှာပဲမြို့တကြီးဘက်မှာဒီတမန်ရှိရေးဖွဲ့ကိုအကြမ်းဖက်တွေကပစ်တယ်ဆိုတဲ့အကြောင်းပေါ့နော်ဒီကောင်ဘုံထောင်လေးလို့ကြားတယ်ဒီဘက်မှာမောင်လေးရောတရက်ကင်းကိုသူတို့လာဝိုင်းနေကျွန်းပေါင်းပြုစုဆိုတဲ့လေခါသားစခန်းကိုမနေ့မနေ့စလိုက်ကဆက်ဘက်တွေကဝိုင်းနေလို့ပြရတယ်400ကျော်လို့ကြားတယ်ဟိုအဲလေကျော်ရဲ့ဘက်နေရာတော့ကျွန်တော်မြို့ကညာလေးကျွန်တော်တို့ကိုယ်တိုင်လုံးရဲရှိပါတယ
်အကြမ်းဖက်သမားတွေရဲ့လန်ဒရာမိုင်းထောင်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေစိုးရိမ်စိတ်ပိုတိုးနေပြီးနိစ္စရာလုံးညုံတဲ့နေရာတွေကိုပြောင်းရွှေ့ခိုးလုံနေကြတယ်လို့ပြည်ခံမျိုးပါတီမောင်နှောင်းမျိုးနယ်လွှတ်တော်မှဦးထွန်းလှစင်ကပြောပါတယ
်လက်မမိုက်ထောက်ရပါလေရှိတယ်သူတရားရပါပေါ့နောက်ကျွန်တော်တို့ဒီလက်နဲ့ပါလေထောက်တယ်အဓိကတော့ရတာတော့တော်လေးတော်တာတော့မရှိဘူးကဒီကနေ့မှာနမတဲ့တက်ကားကားတို့ရေးတိုင်းတို့ကားတို့ဆိုတော့သူကိုွေးတာလေအင်းဒီလေးဆိုရင်စကားတော့သူတို့တားပါနေတနက်ပြန်ပါလာတယ်အုပ်စုလေးများလေဆိုတော့ဒီဟိုတလုံးလုံးကလည်းသူတို့တက်လို့ရှိရင်တော့ဒီညာရတန်တန်ပြတ်တယ်ပေါ့အကုန်လုံးဖုတ်တက်ပြတ်တယ်ဆိုတော့ရှင်းတော့တော့သူတို့အဆက်အနေရှိရပေါ့ဆိုတော့လိကျရအလေးကင်းနေနေလာရှိက
ြအခုလိုရက်ဆက်အကျန်းဖက်တိုက်ခိုက်မှုတွေကြောင့်မောင်းနှုံးမျိုးမှာဈေးနဲ့ကြောင်းတွေပိတ်ထားရတယ်လို့မောင်းနှုံးမျိုးနဲ့ရဲအရာရှိကပြောပါတယ
်လက်ရှိနေတာကတော့ဈေးဆိုင်ကလည်းတိုင်းသားတွေရောဒီတွေရဲ့ဆိုင်တွေရောမဖိတ်ရဘူးလွာတော့မလဲပိုင်းဈေးတရှင်လောက်ပဲရောက်ရောက်ကြတာပေါ့အဲ့ဒီမှာလေကျွန်တော်လူဆွေးရှိပါတယ်ဒီမှာလှည့်လည်ပက်ကင်းနဲ့လုပ်နေတယ်ဟိုဖြစ်စဉ်ဖြစ်ပေါ်ရတာကနေပြီးတော့လောဆယ်တော့ရှိရလေးနဲ့စားတော့ရဟိုရရှိကြတော့ဟိုခက်ခဲလို့ရှိလာတယ်ရတော့ကျွန်တော်ယူဆတယ်ဒါပေမဲ့ရောင်းနေရတော့မျိုးတော်ကျောင်းနေမဖွင့်ဘူးလင်းမလေးကြီးဆိုရင်ဖွင့်မဖြစ်ပါဘူ
းမောင်းတော့မှအချိန်လေးဒီအတိုင်းဆက်ဖြစ်နေရင်လာမယ့်သတင်းပတ်အတွင်းအစာရေစာပြတ်တော့မှာကိုစိုးရင်ရာကြောင်းဦးထွန်းလှစိန်ကပြောပါတယ်
ကျွန်တော်လည်းအခုကတော့ကုန်၆ပြည်လောက်နဲ့စားနေကုန်စည်းမရှိတော့ဘူးကုန်စည်းဆိုတော့ဟိုကငါးလို့တော့တခြားဟိုကဒီအမင်းမျိုးလို့ပါတော့ရှိတော့ကုန်ကြောင်းဆိုတော့ကျန်ဦးနဲ့ဒီစားတယ်ဟိုအဲ့ဒါလည်းမရှိဘူးရှေ့လာနေတုံးလေးရဆိုတော့ကျွန်တော်တို့လည်းဆိုတော့အခက်ကြီးရှိလာကျွန်တော်တို့ကတော့နည်းနည်းဆက်ကြည့်ရမှာတော့ဒီလိုမှတော့ဟိုရေကဆန်နေရှိတော့မှာတော့အေးပြီးရှိတယ်ဒီကြေကလည်းဆလာစားလိုက်ကပြီးဖို့တော့ရေကတဲ့ဥစ္စာတွေရှိတယ်ပြေစင်ရတယ်ဒီကြေ
ရကံမြောက်ပိုင်းဒေသကအစွန်းရောက်အကျန်းဖက်သမားတွေဟာနေမြေသိမ့်ပိုက်လိုတဲ့ဆန္ဒနဲ့ဒီလိုတိုက်ခိုက်မှုတွေလှုပ်လာတာဖြစ်တယ်လို့မောင်းနှောင်းမျိုးနယ်ရဲအရာရှိကြီးကပြောပါတယ
်သူတို့သရှင်နဲ့တပင်ထဲမှာအစီအမံချပြီးတော့လှုပ်တာကနေမြေတခုလုံးဖိအောင်လှုပ်တာပဲ
ဆရာတို့သတင်းကြိုရပါသလား
သတင်းတွေကြိုချရတယ်မရဘူးကြိုရရတယ်ဘာလို့မရလဲဆိုသူတို့ကဘာသာရေးနဲ့ပတ်သက်လို့သူတို့တစိမ့်တဲ့တင်ကျင်လို့ဆိုမရဘူးကြိုရတယ်လည်းဥပဒေရတယ်မရတာများ
ဒီအခုအကျန်းဖက်တက်ခိုက်မှုကဒီဒေသခံဘင်္ဂလီတွေကလုတာလားဒါမှမဟုတ်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာတဲ့လူတွေကတိုက်တာလ
ားဒေသခံဆိုတာကဒီမြေပူရဲကောင်တွေရှိတယ်ဒီကောင်တွေအပြစ်နဲ့ဟိုရေစုံတစ်ခုခုနဲ့ဒီကထွက်ပြေးပြီးမလာတော့ဘူးအဲ့မှာပဲအဲ့ဘက်နိုင်ငံဘက်ခံတွေရုတ်ပြန်လာတယ်အဲ့အဲ့လိုမျိုးပေါ့ရှောင်းတင်းနေပြီးတော့တစ်ခါနိုင်ငံတွေပြန်တက်တယ်တပည့်နိုင်ငံကဒီလိုသူကပုဂ္ဂိုလ်တွေပါတယ်လို့ပြရတယ်။သူကအဲ့မှာပြည်နယ်နေရာတော့အဲ့လိုမျိုးသူတို့ပါတယ်လို့ပြောပြရတယ်
။ဒီအကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်ဖြစ်လာတော့တမရော်ကနေပြီးတော့ဟိုအင်အားတွေတပ်ပြီးတော့တိုးချလာမယ့်အနေအထားရှိပါလား
။ ့အဲ့တော့ကြားတော့ကြားတယ်ကျွန်တော်လည်းတော့ကြားတော့ကြားတ
ယ်ဟုတ်ကဲ့
ကျွန်တော်ရှေ့ကိုလင်းကြီးတခုတွေ့တော့ဝင
်ဟုတ်ကဲ့ဩဂုတ်လ25ရက်ညပိုင်းတုန်းကလည်းရသေတော်မြို့နယ်အထက်နန်းရအုပ်စုစင်အိုးကြီးရွာတဲကိုဘင်္ဂလီအကြမ်းဖက်သမားအင်အား900လောက်ဝင်ရောက်ဖို့ကြိုးစားခဲ့တာကြောင့်ကြီးရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ခုခံခဲ့ပြီးလက်ရှိမှာတပ်မတော်စစ်ကြောင်းတစ်ခုတွားရောက်ပြီးလုံခြုံရေးဆောင်ရွက်ပေးနေကြောင်းတပ်မတော်ကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ